ညညတော်အမျိုးသားဒီမိုကရေစီ UNDOR ဥဆောင်ပြီးတော့လူခွင့်ရေးချုပ်ဖောက်မှုတွေကိုစုံစမ်းဖော်ထုတ်နိုင်မှုကော်မတီတရဖွဲ့စည်းလိုက်ပြီးဆိုတော့ဥနနိုင်တို့ရဲ့ဒီကော်မတီအနေနဲ့မြန်မာနိုင်ငံအတွင်းကလူခွင့်ရေးချုပ်ဖောက်မှုတွေနဲ့ပတ်သက်ပြီးတော့ဘလို့ကိစ္စမျိုးတွေကိုစပြီးတော့စုံစမ်းမှာပါလဲဟိုဘလို့စပြီးတော့ဒီဟိုင်းနဲ့ပတ်သက်ပြီးတော့လုပ်ငန်းတွေစဖို့စီစဉ်ထားပါလဲရှင
်ဖွဲ့ဖွဲ့ကအဲ့ UNDO အပြင်ကိုမြန်မာနိုင်ငံမှာလူမှုနိုင်ငံရေးလုပ်နေတဲ့ဖွဲ့တွေအဝါရေးနိုင်ငံရေးသမားတွေနောက်တော့90ခုနှစ်ကရူတလူကြီးအဲ့ဒီနိုင်ငံရေးနယ်ပယ်မှာရှိတဲ့ဟိုပါတီမဟုတ်တဲ့ဟိုလူရင်းနဲ့ပေါင်းပြီးတော့လေဒီဖွဲ့စည်းကိုဖွဲ့တာပါရွေးချက်ကတော့1988ကစပြီးတော့အခုဒီအစိုးရအစ်စ်ပေါ့လေပေါ်တဲ့ကာလအတွင်းမှာဖြစ်ခဲ့တဲ့ဟိုစေအစိုးရနှစ်ခုလို့ပြောရတာပေါ့လေနာဖန်နနာဝတာပေါ့အဲ့ဒီကာလမှာဖြစ်တဲ့လူခွင့်ရေးဖော်ပြမှုတွေကိုမှတ်တမ်းတင်ဖို့နော်ရှာဖွေမှတ်တမ်းတင်ဖို့ဘာလို့ဆိုရင်တမိုင်းမှာဒီဥစ္စာတွေကဘဒူးမစားဘဲနဲ့ပြောက်ွယ်သွားမှာဖြစ်ပြတဲ့ကြောင့်ဒီဥစ္စာကိုမှတ်တမ်းတင်ပြီးတော့ဖော်ထုတ်ဖို့လုပ်တာပါ
ဟုတ်ကဲ့
တမိုင်းမှာတမ်းလည်းဖြစ်အောင်ပြောရမှာပ
ါဟုတ်ကဲ့ဆိုတော့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့စုံစမ်းဖော်ထုတ်လို့ရရှိတဲ့အချက်အလက်တွေကိုအင်္ဂရုဘယ်လိုဆက်လုပ်သွားမလဲဥပမာဒီဟာတွေကိုဆက်ပြီးတော့အေးအေးယူဖို့နိုင်မဲ့သူတွေကိုဆက်ပြီးအကူအညီပေးသွားတာမျိုးရှိမလားတနေရာကနေပြီးတော့အေးအေးယူနိုင်ဖို့အတွက်အင်္ဂရုအနေနဲ့တိုင်ကြားသွားတာတင်ပြသွားတာအဲ့ဒါမျိုးလုပ်ဖို့အစီအစဉ်တွေရောရှိပါလားရှင်
ရည်ရွယ်ပါမျိုးရှိတဲ့အဖွဲ့အစည်းတွေကဒါကိုအရေးယူမယ်လို့ယူဆလို့ရှိရင်တော့ဥပဒေပို့သွားမယ်။ဒါကြောင့်လည်းဒီဥစ္စာပို့လို့အချီးနည်းပဲဆိုလို့ရှိရင်တော့ဘူးမှမပို့ဘူးမှတန်းရှိမှာပါလေ။ဒါကြောင့်အဓိကကတော့ညံ့ညံ့တဲ့လူတွေကိုပြီးမှပြုတယ်သူတို့ညံ့မှုတွေကိုမှတန်းတင်တယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့သူတို့ကိုဘယ်လိုပဲနည်းပဲပို့အကူအညီပေးနိုင်မယ်နှစ်သိမ့်နိုင်မယ်ဖြည့်ဆည်းနိုင်မယ်သူတို့စိတ်ကျနာဘယ်လိုလုပ်နိုင်မယ်ဆိုတော့ဥပဒေအဲ့ဒါကိုဒုတိယပိုင်းဆက်စဉ်းစားနေပါလေ။
ဟုတ်ကဲ့ဦးနနိုင်တို့အနေနဲ့လူခွင့်ချိုးဖောက်မှုတွေကိုစုံစမ်းဖော်ထုတ်ဖို့ဆိုတော့ခုနကပြောသွားတဲ့အချက်တွေဆိုရင်အရင်ထား1988ရေခင်းနေမှာဖြစ်ခဲ့တဲ့ပြဿနာတွေအဲ့ဒီနောက်ပိုင်းပေါ့နော်စစ်ကြောရေးအခြေအနေဒီလိုကိစ္စမျိုးတွေကိုအဓိကထားပြီးတော့ခွင့်ချိုးဖောက်မှုတွေကိုစုံစမ်းဖော်ထုတ်သွားမှာပါလားရှင်။ဟိုတိုင်းရင်းသားဒေသတွေအခြေအနေတွေရောဘယ်လိုမျိုးအင်္ဂါရုဘက်ကလှုပ်သွားဖို့ရှိပါလဲရှင
်။အဲ့ဒီကာလအတွင်း88နဲ့2010ကြားလဲပေါ့။အဲ့ဒီကာလအတွင်းဖြစ်တဲ့ဥစ္စာတွေဆိုအဓိကထားပြီးတော့မှတ်တမ်းပြုစုတင်တယ်။အခုလက်ရှိအနေနဲ့အစီအစဉ်မှာတချို့လည်းပြောတယ်လက်ရှိကာလမှာဖြစ်ပေါ်နေတဲ့ဥစ္စာတွေကိုလည်းဘာဖြစ်လို့လုပ်လဲဆိုတော့လက်ရှိကာလဖြစ်ပေါ်မဲ့ကိစ္စတွေကိုလည်းဒါဒုတိယအဆင့်အနေနဲ့လုပ်မှာပါအဲ့ဒီအရှိယဥစ္စာတွေချို့ကလုပ်ပါတဲ့1960အာဏာသိမ်းတဲ့ရှင်အစပြီးတော့လူခွေဖော်ပြမှုတွေဒီဥစ္စာကိုလည်းကျွန်တော်တို့ကစဉ်းစားပါတို့တယ်လေအခုဖွဲ့တဲ့အဖွဲ့အစည်းရဲ့အဓိကတာဝန်ကခုနပြောတဲ့ကာလပြင်းတဲ့ဥစ္စာတွေကိုအဓိကထားပြီးတော့မှတ်တမ်းတင်ပါပါဘောဆိုဒီဥစ္စာတော်တော်အရေးကြီးတယ်ဒီကာလမှာလည်းအဆိုးဆုံးအဆိုးအဆုံးဖြစ်ခဲ့တယ်လေအဲ့ဒီဥစ္စာနဲ့ပတ်သက်ပြီးတော့အဲ့လိုမှလို့ပြောပါတယ်ခိုးဥစ္စာတွေကတိုင်ကြားမှုအရေးယူမှုဆိုတဲ့ဥစ္စာဥရောပိုင်းမဟုတ်ဥရောကဒီကိစ္စတွေကိုပေါ်ထုတ်မယ်ခံရတဲ့မိသားစုပုံကိုယ်တွေအားလုံးရဲ့သူတို့တဘောဆန္ဒတွေကိုရယူမှဘာလို့မလဲဆိုတာဆက်ပြီးတော့ဆုံးဖြတ်မယ်လေ
ဟုတ်ကဲ့မြန်မာနိုင်ငံမှာအခုဆိုရင်ဒီမြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်တရလည်းဖွဲ့စည်းထားပါတယ်ဒီကော်မရှင်ရဲ့လုပ်ငန်းတွေကရောဟိုဒီလူ့အခွင့်အရေးချိုးဖောက်မှုတွေကိုဘယ်လောက်ထိဖော်ထုတ်နိုင်လဲလူ့အခွင့်အရေးဆိုင်ရာတွေကိုပညာပေးနိုင်လဲပေါ့ဒီအခွင့်အရေးရောဘယ်လိုအင်္ဂါရုမြင်ပါလဲရှင
်အဲဒီအခွင့်အရေးကတော့လက်ရှိဒီအစိုးရပါလေလက်ရှိအစိုးရဆိုတာကဒီရှင်ရစီမင်းဥတွေကရှိတဲ့အစိုးရရဲ့လုပ်ရပဲသူတို့လုပ်တဲ့ကော်မရှင်နဲ့သူတို့ဘာမှဆိုင်ပါဘူးဒါပေမဲ့သူတို့ရဲ့ကော်မရှင်ကတော့ဒီပြေဆိုနေလို့ဥပ္ပမီဆပါအောင်တို့ဆိုရင်တို့လုပ်နေတဲ့ကာလအခုမျက်ရှိမျက်ဖောက်ကာလပေါ့တို့ကဥပ္ပပြောတဲ့ကာလရဲ့ခေါင်းထဲမှာထည့်စစ်စမ်းမှာမဟုတ်ပါဘူးမျက်ဖောက်ကာလဥစ္စာလုပ်နေပါသေးဥရောမျက်ဖောက်ကာလနဲ့ပတ်သက်ပြီးတော့မှတ်တမ်းတင်ဖို့ရှာဖွေဖို့ဥစ္စာတော့လုပ်မှာပါ
ဟုတ်ကဲ့ရှင်။ဆိုဦးနနိုင်တို့အခုဖွဲ့စည်းထားတဲ့ညညတော်အမျိုးသားဒီမိုကရေစီပေါ့နော် UNDO ဖွဲ့ဟာအခုဒီ2015ရွေးကောက်ပွဲဝင်ဖို့အတွက်ဥမာပါတီထူထောင်ဖို့ဟလာရွေးကောက်ပွဲဝင်ဖို့အဲ့ဒီလိုအစီအစဉ်တွေရောရှိပါလားရှင်
။လုံးဝဥရောနိုင်ငံရေးပါတီတင်းနဲ့မလုပ်ပါဘူး။ရွေးကောက်ပွဲလည်းဝင်ပါဘူး။ဒါဖြစ်လို့ဆိုရှင်အခြေခံစီးနှင်းဥပဒေတောက်ရှိဥပဒေနဲ့ပတ်သက်ပြီးတော့ဒီနေ့စနစ်ချွတ်တော်ထဲမှာပြောရမှာရှိတဲ့တက္ကသိုလ်ဥပဒေစာစစ်တော်မကူပါဘူး။
ကဲအငယ်ဦးနနိုင်ခုလိုဖြစ်ပေးတာကျေးဇူးအများကြီးတင်ပါတယ်ရှင်။